ရခိုင်လူမျိုးစုနဲ့နိုင်ငံဘွဲ့အေးအေးအတွက်ရန်ကုန်ငွေရှာပေးတယ်ဆိုတဲ့ဆွဆွဲချက်နဲ့ဖမ်းဆီးထိန်းသိမ်းထားသူ၉ဦးကိုဆက်ပြီးချုံနှောင်ထားဖို့ဒီကနေ့ရန်ကုန်အနောက်ပိုင်းခရိုင်တရားရုံးကရမန်ပေးလိုက်ပါတယ်။အဲ့လူတွေထဲမှာရခိုင်အသင်းစင်ကာပူကကိုအောင်မြတ်ကျော်လည်းပါဝင်ပြီးသူဟာအေးအေးစီဦးစီချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်တဲ့ညီကိုတော်ဆက်တယ်လို့ AFP သတင်းတပုတ်မှာဖော်ပြထားတယ်လို့ပြည်တွင်းသတင်းတွေမှာလည်းအဲ့လိုပဲဖော်ပြရေးသားကြပါတယ်။ကိုအောင်မြတ်ကျော်အပြင်တခြားဖမ်းဆီးခံထားရသူတွေကတော့ကိုထွန်းအေး၊ကိုဟင်းစော၊ကိုရက်ထက်ကျော်၊မအေးမြတ်မော်၊ကိုတင်လှိုင်ဦး၊ကိုမြတ်လင်းဦးကိုရွှေလိုင်တန်းနဲ့ကိုအောင်မျိုးဝင်းတို့ဖြစ်ပြီးသူတို့ကိုဩဂုတ်လ9ရက်နေ့အထိဆက်ပြီးချုံနှောင်ထားဖို့ရမန်ပေးလိုက်တာပါ။တရားရုံးသတင်းပြန်ကြားရေးရာရှိဦးမင်းတန်းကဒီမှုကိုရဲတပ်ဖွဲ့ကစုံစမ်းစစ်ဆေးနေတဲ့အဆင့်မှာပဲရှိသေးပြီးဘယ်တရားရုံးမှတရားစွဲတင်မယ်ဆိုတာပြောမရသေးဘူးလို့သတင်းနောက်တွေကိုပြောပါတယ်။စင်ကာပူရောက်မြန်မာနိုင်ငံသားတွေကြားမှာ AA အဖွဲ့အတွက်ရန်ကုန်ငွေကောက်ယူတာတွေလုပ်နေတဲ့အတွက်မြန်မာနိုင်ငံသားအတော်များများကိုဖမ်းဆီးထားတယ်ဆိုပြီးစင်ကာပူအာဏာပိုင်တွေကဇူလိုင်လ10ရက်နေ့မှာကြေညာပါတယ်။အဲဒီလူတွေကိုပြည်နယ်နယ်ပေးလိုက်ပြီးတဲ့နောက်မြန်မာနိုင်ငံကိုပြန်လာကြတဲ့ကိုတင်လှိုင်ဦးနဲ့မတ်အေးမြတ်မွန်တို့ကိုရန်ကုန်မန္တလေးကားလမ်းပေါ်မှာရဲတပ်ဖွဲ့ကဖမ်းဆီးပါတယ်။ဒါပေမဲ့လည်းတန်တဲ့လူတွေကိုဘယ်လိုဖမ်းဆီးလိုက်တာလဲဆိုတာကတော့အခုချိန်ထိရှင်းရှင်းလင်းလင်းမသိရသေးပါဘူး။သူတို့အလုံးကိုအကြံဖတ်မှုတပ်ဖြည့်ဥပဒေပုံမှန်52ပါပုံမှန်ဂွဲတွေနဲ့အမှုဖွင့်ထားတာဖြစ်ပြီးကိုအောင်မြတ်ကျော်အပါဝင်3ဦးကိုတော့အပြစ်ပိုကြီးတဲ့ AA အဖွဲ့နဲ့ဆက်ဆက်ပတ်သက်မှုနဲ့ပါဆွဲတင်ထားပါတယ်။ဒီပုံမှန်အရပြစ်မှုထင်ရှားရင်ထောင်ဒဏ်9နှစ်အထိချမှတ်ခံရနိုင်ပါတယ်။လက်ရှိမှာသူတို့တွေကိုဘယ်မှာထိန်းသိမ်းထားတယ်ဆိုတာတာဝန်ရှိသူတွေကအတိအကျမပြောတာကြောင့်သက်ဆိုင်ရာမိသားစုဝင်တွေစိုးရိမ်နေကြပါတယ်